Welcome to the Voice of America in Burmese.
ဒါရှင်ပေါင်းမင်္ဂလာပေါင်းတဲ့ခန်းကြောင်းနေကြပါစေခင်ဗျာ။ဝါရှင်တန်မြို့တော်ဗျူအမေရိကန်ကန်အတန်က2019ခုနှစ်ဧပြီလ20ရက်ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30နှစ်40 49ရို့ကနေဒိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့အစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာအပြင် VO ရဲ့ Internet Website ကနေလည်းဒိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာ။ဒီမနေ့အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးတော့ပါမယ်
။ကျွန်တော်ကတော့ကျော်စန်သာပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုကိုဆုတ်ဖြတ်မဲ့အမေရိကန်ကတင်ပြတဲ့ကြေညာချက်ကိုလုံခြုံရေးကောင်စီမှရုရှားနိုင်ငံကပယ်ချလိုက်တဲ့သတင်းဗြိတိန်ရွေးကောက်ပွဲ၃နှစ်စောကျင်းပမဲ့ဝန်ကြီးချုပ်ရဲ့တောင်းဆိုချက်ကိုပါလီမန်ကတခဲနဲ့ထောက်ခံလိုက်တဲ့သတင်းဆီးရီးယားလီဒါစခန်းကိုဒုံးကျည်နဲ့တိုက်ခိုက်ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကိုပူပြီးလူကြိုက်များလာတဲ့ဆိုတဲ့သတင်းတွေနဲ့အတူနိုင်ငံတကာကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ဆက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာသတင်းတွေကြေညာပြီးသတင်းလော်တွေကိုတင်ဆက်ပေးတဲ့အခါမှာတော့
We continue to watch Burma, where the security forces have allegedly conducted episodes of.
ကလတမကဆိုင်ရာအမေရိကန်သားမကြီးကမြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေတွေကိုစောင့်ကြည့်သွားမယ်ကြောင်းပြောကြားသွားတာဖြစ်ပါတယ်။အပြည့်စုံကိုသတင်းလော်ရီတင်ဆက်တဲ့အခါမှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့တမနီနင်းစီဂျာနယ်ထုတ်ဝေသူကိုဝရန်ဟင်းတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ RSF နဲ့စီမချသတင်းတော်များအဖွဲ့ရဲ့ပြောဆိုချက်ခိုတောင်လူတပ်မှုနောက်ဆက်တွဲအခြေအနေနဲ့ဗြိတိန်နိုင်ငံရုပ်ောက်ပွဲဆော့ကျင်းပမဲ့ကိစ္စတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။နောက်ပိုင်းမှာအပတ်စဉ်ခန္ဓာတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်နောက်ဆုံးရသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါမယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်ဒုံးကျည်စမ်းသပ်မှုကိုဆုတ်ချမဲ့အမေရိကန်ရဲ့ကြီးညာချက်မူကြမ်းကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဗဟုထုနေရရုရှားကပိတ်ပင်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေမဲ့ဒုံးကျည်စမ်းသပ်တဲ့လုပ်ရပ်တွေဟာနျူကလ ியர் လက်နက်ပစ်လို့ရေးစီဥတီနေပြီးဒေသတွင်းနဲ့ကမ္ဘာတစ်လွှာတင်းမာမှုကိုအဆက်မတန်ကြီးထွားလာစေတယ်လို့အဲ့ဒီကြေညာချက်မူကြမ်းမှာဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့လူမျိုးရေးကောင်စီနဲ့တခြားပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတာချက်ချင်းရဆိုင်ပြီးအပြည့်အဝလိုက်နာဖို့တောင်းဆိုထားပါတယ်။ပြည်သူတွေဆင်းရဲငပြတ်နေခြင်းမြောက်ကိုရီးယားအစိုးရဟာတိုင်းပြည်ရဲ့အရင်းအမြစ်တွေကိုဒုံးကျည်နဲ့လက်နက်ထုတ်ဖို့တလွဲသုံးနေတယ်လို့လူမျိုးရေးကောင်စီဝင်တွေကဆိုကြပါတယ်။ဒီကြေညာချက်ကိုရုရှားကဘာကြောင့်ပိတ်ဆို့တယ်ဆိုတာတော့ဆင်းဆင်းလင်းလင်းမသိရပါဘူး။တကယ်တော့အခုကြေညာချက်ဟာတခြားပထင်းတပ်ဒုံးကျည်ရဲ့ကိစ္စတုန်းကထုတ်ခဲ့ပြီးဖေဗရူလာတုန်းကရုရှားတို့အတီးပြုတ်ပြီးသားကြေညာချက်နဲ့လုံဝါနီပါထပ်သူဖြစ်ပါတယ်။စန်တမန်နီနဲ့အဖြေရှာရမယ်ဆိုတဲ့နေရာမှာတွေးဆုံဆွေးနွေးမှုမှတဆင့် through dialogue ဆိုတဲ့စကားကိုဖြုတ်ပစ်ခဲ့တဲ့အတွက်ရုရှားကကန့်ကွက်တာဖြစ်နိုင်တယ်လို့စန်တမန်နီကပြောနေကြပါတယ်။
ဒီလအစောပိုင်းတုန်းကဆီးရီးယားမှာဒုံးကျည်နဲ့တိုက်ခိုက်ခဲ့ခြင်းကစပြီးသမ္မတဒေါ်နယ်ထရမ့်ကိုပိုးပြီးလူကြိုက်များလာတာတွေ့ရပေမဲ့အမေရိကန်အများစုကတော့သူ့ပုံမှန်အခုထိအကောင်းမမြင်ကြသေးပါဘူး။ Quinnipiac တိုက်သူရဲ့စစ်တမ်းအသစ်အရသမ္မတထရမ့်ရဲ့တာဝန်ထမ်းဆောင်မှုကိုထောက်ခံတဲ့အမေရိကန်က40ရာခိုင်နှုန်းရှိနေပါတယ်။အရင်သတင်းနှစ်ပတ်တုန်းကကောက်ရွာမှာတော့35ရာခိုင်နှုန်းပဲရှိတာမို့ထောက်ခံသူတိုးလာတာမှာအရသားတွေကိုဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့ပုံတွေတွေ့ရတာမို့တုံ့ပြန်တဲ့အနေနဲ့ဆီးရီးယားနိုင်ငံတဲ့ဒုံးကျည်တွေပြစ်လွတ်ဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုအရင်က67ရာခိုင်နှုန်းကနေ37ရာနှုန်းထိထောက်ခံခဲ့ကြတာပါ။ Quinnipiac ကစစ်တမ်းကောက်သူကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ဒီပြစ်ခတ်ချိန်ကသာနှစ်သက်တဲ့သူနည်းနည်းတိုးလာခဲ့တာဖြစ်ပြီးသူ့ရဲ့ရက်တရာတက်တမ်းမှာတော့အပြစ်အနာစာတွေတွေ့နေတာမို့လူကြိုက်တိတ်မများလာဘူးလို့ပြောပါတယ်
။ဗြိတိန်နိုင်ငံအထွေထွေရွေးကောက်ပွဲကိုသတ်မှတ်ချိန်ထက်3နှစ်စောပြီးဂျွန်လ10ရက်နေ့မှာကျင်းပဖို့ဝန်ကြီးချုပ်ထရေဇာမေရဲ့တောင်းဆိုချက်ကိုဗြိတိရှ်ပါလီမန်ကတခဲနဲ့ထောက်ခံလိုက်ပါတယ်။ဥရောပသမ္မတကဗြိတိန်နိုင်ငံခွဲထွက်ရေးကိစ္စချောချောမူမူဖြစ်စေဖို့မျော်လင့်ချက်နဲ့ရွေးကောက်ပွဲကိုစစ်တိုးကျင်းပဖို့ဝန်ကြီးချုပ်မေကတောင်းဆိုခဲ့တာပါထောက်ခံမဲ922မဲကန့်ဝယ်မဲ73မဲရရှိပြီးအတီးဖြစ်လာမဲ့ဒီစောစောစီးစီးရွေးကောက်ပွဲကြောင့်ဝန်ကြီးချုပ်အနေနဲ့ဥရောပခွဲထွဲရေးဈေးဆရာမှအသာစီပြီးဒီခွဲထွဲရေးကိစ္စမှာအတိုက်ခံတွေရဲ့အခန်းကဏ္ဍကိုလည်းတွန်းမြင့်ပြနိုင်လိမ့်မယ်လို့လူများကယူဆနေကြပါတယ်ခွဲထွေးရေးညှိနှိုင်းမှုနှစ်နှစ်ကြာဖြစ်စဉ်ဟာ Lisbon EU စာချုပ်အပိုင်90စတင်အသက်ဝင်တဲ့ပြီးခဲ့တဲ့မေလကစတင်ခဲ့ပါတယ်။ဒါပေမဲ့ကုန်သွယ်ရေးနဲ့အခွန်ကိစ္စတွေနဲ့ပတ်သက်ပြီးအတိုက်ခံတွေရဲ့ကန့်ကွက်မှုကြောင့်ဗြိတိန်ဝန်ကြီးချုပ်အဖို့ခရီးမတွင်ဖြစ်နေကြရတာပါ။ဒီရွေးကောက်ပွဲကြောင့်ဈေးဆရာမှာအင်အားရှိစေပြီး EU ကခွဲထွေးပြီးနောက်ဗြိတိန်နိုင်ငံရဲ့အနာဂတ်ရှင်းလင်းတည်ငြိမ်နေလိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ EU ကခွဲထွေးရေးကိစ္စကတော့နောက်ပြန်မလဲနိုင်ဘူးလို့လည်းသူကယုံကြည်ကြောင်းထပ်မံပြောကြားသွားပါတယ်
အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ရထားတဲ့သဘောတူညီချက်ကိုပြန်ပြီးသုံးသပ်ဖို့အပြင်တကယ်လို့တန်ခတ်အရေးယူမှုတွေကိုဆိုင်းငံ့ထားတာဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားအတွက်တက်ရောက်မှုရှိမရှိသုံးသပ်ဖို့ NSC အမျိုးသားလုံခြုံရေးကောင်စီကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်ထရမ့်အစိုးရအဖွဲ့ဟာအီရန်ဆိုင်ယာမူဝါဒကိုအပြည့်အစုံပြန်လည်သုံးသပ်ဖို့လုပ်နေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောပါတယ်။အခုလိုပြန်လည်သုံးသပ်မှုကနေအီရန်ဘက်ကနေပြီးတော့ထိန်းချုပ်မှုရှိနေတာအလုံးကိုချပြရမှာဖြစ်ပြီးအခုပြဿနာအများပြားရှိနေတာကလည်းတိတ်ကိုရှင်းတယ်လို့ပြောပါတယ်။အီရန်ဟာအာနာရှင်စီးရီးယားသမ္မတ Bashar al-Assad ကိုဆက်ပံ့ပိုးပေးနေတယ်လို့ Israel ကိုရန်လိုနေတာကလည်းကာလကြာရှည်နေပြီဖြစ်ပြီးအီရန်စုဟာကမ္ဘာပေါ်မှာလူခွင့်အချိုးဖောက်ပုံအစိုးရဆုံးနိုင်ငံတနိုင်ငံဖြစ်နေတယ်လို့ဝန်ကြီးတယ်လီဆန်ကပြောပါတယ်ဒေတာရင်းမတင်ညာအောင်လုပ်နေတဲ့အီရန်ရဲ့လှုပ်ဆောင်မှုကိုတုံ့ပြန်ဖို့ဆော်ဒီအာရေဗျနိုင်ငံရဲ့စူးစမ်းမှုကိုထောက်ခံပံ့ပိုးပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးပါတယ်အီရန်ရဲ့ပြဿနာရှိနေတဲ့လောက်ရတွေကိုခုခံတွန်းလှန်နေတဲ့ဆော်ဒီအာရေဗျအတွက်ပူးပေါင်းဆောင်ရွက်နေတဲ့လုံခြုံရေးတုံ့ပြန်ရအရေးပါကြောင်းဗော်တူဖူးနဲ့ရီယက်မှာဆော်ဒီကာကွယ်ဝန်ကြီးဖြစ်တဲ့ဆော်ဒီဒုတိယအင်ရှင်မင်းသားနဲ့တွေ့ဆုံဆွေးနွေးစဉ်မှာအမေရိကန်ကာကွယ်ဝန်ကြီးဂျန်မက်တစ်ကပြောကြားခဲ့တာဖြစ်ပါတယ်
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ကဲ့တမ်းမြို့တော် VOA မြန်မာပိုင်းအစီအစဉ်ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဝါလက်နက်ကင်တပ်ဖွဲ့ထိန်းချုပ်ရာဒေသမှာကျင်းပခဲ့တဲ့အစည်းအဝေးတစ်ရက်မှာမြန်မာအစိုးရနဲ့ညီညွတ်ရေးဆွေးနွေးမှုတွေလှုပ်ဆောင်သွားမဲ့ကော်မတီတရဖွဲ့စည်းလိုက်ကြောင်းတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းခုနှစ်ခုကကြေညာလိုက်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့ရဲ့အထုဒေသနှစ်မှာပြီးခဲ့တဲ့စနေနေ့ကစလို့ကျင်းပခဲ့တဲ့အစည်းအဝေးဆုံးဖြတ်ချက်အဖြစ်မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာအစိုးရနဲ့နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်မဲ့အစည်းအဝေးနဲ့ပတ်သက်လို့အဖွဲ့ဝင်တွေအကြသဘောတူညီမှုရရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်မြန်မာအစိုးရတပ်တွေနဲ့မကြာသေးခင်အချိန်ထိတိုက်ခိုက်နေခဲ့တဲ့လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့နိုင်ငံရေးဆွေးနွေးမှုတွေအပေါ်အထွေထွေမူဝါဒနဲ့ယက်တိရက်ကိုအတည်ပြုနိုင်ခဲ့တယ်လို့အစိုးရနဲ့စည်းဆိုင်ညီနိုင်မှုတွေလှုပ်ဆောင်မဲ့ပြည်ထောင်စုနိုင်ငံရေးညှိနှိုင်းဆွေးနွေးပွဲကော်မတီတရလည်းဖွဲ့စည်းခဲ့ကြောင်းဖော်ပြထားပါတယ်မြန်မာအစိုးရနဲ့စစ်တပ်ဘက်ကတော့အပြစ်ခတ်ရစရေး MCA သဘောတူညီချက်ကိုတိုင်းရင်းသားအဖွဲ့တွေအလုံးလက်မှတ်ရေးထိုးပြီးမှသာနိုင်ငံရေးအဆင့်ဆွေးနွေးမယ်လို့လူလန်းကြပါ။အ
ာရှနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ဒီနှစ်မေလတည်းတွေ့ဆုံဖို့ရှိတယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနကချက်တပရီနေမှာပြောပါတယ်။တွေ့ဆုံမဲ့နေရာဟာ Washington DC မှာဖြစ်စေအာရှ10နိုင်ငံတည်းကတနိုင်ငံမှာဖြစ်စေတွေ့ဆုံမှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်က Trump အစိုးရအဖွဲ့ရဲ့အာဆီယံနဲ့အာရှဒေသတွေထားရှိတဲ့မူဝါဒကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရှင်းရှင်းလင်းလင်းသိနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုလိုတွေ့ဆုံဖို့လုပ်မှာဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးအန်ရီကေမာနာလိုကသတင်းစာရှင်းလင်းပွဲမှာပြောတာပါအခုလိုတွေ့ဆုံဖို့အစီအစဉ်ရှိပေမဲ့ဘယ်ချိန်ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိုစီစဉ်တဲ့နေရာမှာတော့အခက်အခဲတွေရှိနေတာမျိုးအတိအကျမပြောနိုင်သေးဘူးလို့ပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနိုဝင်ဘာလထဲမှာဖိလစ်ပိုင်မှာကျင်းပဖို့ရှိနေတဲ့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်စေချင်ကြတယ်လို့လည်းမလေးရှားကလာတဲ့သတင်းတွေမှာဖော်ပြပါတယ်
။တူရကီနိုင်ငံမှာလက်ရှိပါလီမန်အုပ်ချုပ်ရေးစနစ်ကနေသမ္မတအုပ်ချုပ်ရေးစနစ်ဆီပြောင်းပြီးသမ္မတရီဆက်တိုင်းအဒိုဝန်ကိုအနာရီပုံအောင်ပြဖို့ဆုံးဖြတ်ခဲ့တဲ့ဆန္ဒခံယူပွဲနဲ့ပတ်သက်တဲ့တိုင်ကြားမှုတွေဆန္ဒခံယူပွဲပြန်လည်ကျင်းပဖို့တောင်းဆိုတဲ့ကိစ္စတွေအလုံးကိုဗဟိုရွေးကောက်ပွဲဗုဒ္ဓဖွဲ့ကပယ်ချလိုက်ပါတယ်။57ရာခိုင်နှုန်း49ရာခိုင်နှုန်းနဲ့ပုဂ္ဂတိကအနိုင်ရရှိခဲ့တဲ့ဒီပွဲမှာမဲ့လိမ်မှုတွေအများအပြားရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့် Istanbul နဲ့ကျန်းမြို့ကြီးအနှံ့ဆန္ဒပြပွဲတွေဖြစ်နေခဲ့တာပါ။တရဝင်းတစိတ်တုံးထုမထားတဲ့မဲပြားတွေကိုရွေးကောက်ပွဲဗုဒ္ဓဖွဲ့ကထက်သွင်းရည်တွက်ဖို့ခွင့်ပြုခဲ့တယ်ဆိုတဲ့ကိစ္စကိုအဓိကဥတည်ပြီးကန့်ကွက်နေရတာလည်းဖြစ်ပါတယ်။
မြေကပါနဲ့တူတဲ့ဂျိုးသစ်တွေတနေ့ပြီးတနေ့တွေ့ရှိလာနေတဲ့အထင်မှာ February လတုန်းက Trappist 1 ဂျိုးသင်ကလေးကိုပတ်နေတဲ့မြေကပါနဲ့တူတဲ့ဂျိုးသစ်ခုနှစ်လုံးတွေ့ခဲ့တယ်လို့နက္ခတ္တဗေဒပညာရှင်တွေကကြေညာခဲ့ပါတယ်။ April 19ရက်နေ့မှာတော့နောက်ဂျိုးသင်တစ်လုံးဖြစ်တဲ့ LHS 1140ကိုပတ်နေတဲ့ဂျိုးဟာမြေကပါနဲ့တိတ်တူတာမို့ Super Earth မဟာမြေကပါကိုတွေ့ပြီလို့ကြေညာခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ရှိချက်ကို Nature Channel မှာရေးသားခဲ့သူ Harvard Smithsonian Center ကနက္ခတ္တဗေဒပညာရှင် Jason Dittman ကို VOA ကမေးမြန်းရမှာဒ ဒီကြောကမဟာကဘာစူပါအတ်လို့နာမည်ပေးရတဲ့အကြောင်းရင်းကဒါဟာနေဆက်ကြဝဠာထဲမှာကြောက်တွင်နဲ့ပြည့်နေတဲ့အကြီးဆုံးဂြိုလ်တစ်ခုဖြစ်ပြီးအရွယ်အစားကလည်းကဘာနဲ့နက်ပ်ကျွန်းဂြိုလ်ကြားရှိနေတာမို့ဖြစ်ကြောင်းပြောပါတယ်ဒီလိုဂြိုလ်မျိုးတွေ့ရဖို့မခဲရင်ပင်မဲ့လက်ရှိနေဆက်ကြဝဠာထဲမှာတော့တစ်ခုမှမတွေ့ရသေးတဲ့အတွက်သူတို့အချမ်းကိုတိတ်မသိဘူးလို့လည်းပြောကြားခဲ့ပါတယ်
တဲ့ရင်ကိုဥကြောဆန်းတာနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပြီမို့ကုလသမဂ္ဂလူညွန့်ရေးကောင်စီကမြန်မာနိုင်ငံအကြောင်းပြောဆိုခဲ့တဲ့သတင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူညွန့်ရေးကောင်စီကဆက်လက်စောင့်ကြည့်တော့မှာဖြစ်ကြောင်းကုလသမဂ္ဂလူညွန့်ရေးကောင်စီအလဲကျဥက္ကဋ္ဌအမေရိကန်တာအမတ်ကြီးနီကီဟေလီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်မြန်မာနိုင်ငံအတွင်းလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကွံ့ပြောင်းမှုရဲ့ရလအဖြစ်လူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိပေမဲ့အစိုးရအာဏာပိုင်တွေရဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေရှိနေသေးတယ်လို့နီကီဟေလီကပြောကြားပါတယ်။အဲဒီလိုပြောဆိုမှုတွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီမှတင်ပြခဲ့တဲ့အချိန်ဆက်လက်ရပ်တည်သွားမယ့်အကြောင်းကိုလည်းမြန်မာအစိုးရကတုံ့ပြန်ပါတယ်။အပြည့်အစုံကိုတင်ပြပေးပါမယ်။ April 18ရက်နေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီမှကျင်းပတဲ့အကြောင်းအရာလိုက်ဆွေးနွေးပွဲမှာလူညွန့်ရေးကောင်စီရဲ့အလဲကျဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးလည်းဖြစ်တဲ့နီကီဟေလီကမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရင်ချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ
်။ We continue to watch Burma, where the security forces have allegedly conducted episodes of violence and repression against ethnic Rohingya.
မြန်မာနိုင်ငံတွင်ကအခြေအနေတွေကိုကျွန်တော်တို့ဆက်လက်စောင့်ကြည့်သွားမှာပါ။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ရလဒ်အဖြစ်လူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိနေပေမဲ့အစိုးရအာဏာပိုင်တွေနဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာကိုတွေ့ရပါတယ်
။ဒါအပြင်အဲ့ဒီလိုဖိနှိပ်မှုတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့လည်းတာမကြီးနီကီဟေလီကအခုလိုဆက်ပြောပါတယ
်။ Such treatment drives desperate people to flee to neighboring countries at best or to radicalization at worst.
အဲ့လိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်ရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေကြရတယ်လို့အစိုးဆုံးအခြေအနေမှာတော့အစိုးရဝါဒစီကိုတွန်းပို့တယ်လို့ဖြစ်နေပါတယ်။ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့စစ်မှန်ပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်ဖို့လိုပါတယ်။ဒါကြောင့်လဲနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့မကြသေးခင်ကဖွဲ့စည်းခဲ့တဲ့အပေါ်လုံခြုံရေးကောင်စီကထောက်ခံခဲ့တာဖြစ်ပါတယ်
။လူခွင့်ရေးချိုးဖောက်မှုနဲ့ပဋိပက္ခဆက်ဆံနေတဲ့ကိစ္စကိုဆွေးနွေးတဲ့လုံခြုံရေးကောင်စီအထူးဆေးအဝဲမှာတာမကြီးဟေလီကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအခုပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကတော့လူခွင့်ရေးကောင်စီမှပြောကြားခဲ့တဲ့သဘောထားအတိုင်းရပ်တည်သွားမယ်လို့မြန်မာသမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဥဇော်ထေးကဗုဒ္ဓနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းနှစ်ခုကြားကတဟဇာတာဖြစ်စေဖို့အခြေအနေဟာအယတအစိုးရအသည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စင်ခေါ်ချက်တရားဖြစ်ကြောင်းဒါကြောင့်လဲနိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကတ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကကမကဋ္ဌပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုရာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်စောင့်ရှောက်ဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါ့အပြင်တီးခြားလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကိုဆစ်လွတ်ဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရေးကောင်စီဥက္ကဋ္ဌဟွာကင်းအလက်ဇန်းဒါမာဇာမာတဲလီကနိုင်ငံတကာအဖွဲ့ကိုဖွဲ့ဖို့ပြင်ဆင်နေတယ်လို့လူခွင့်ရေးကောင်စီပြောခွင့်ရရိုလန်ဒိုဂိုမက်စ်ကသတင်းတောက်တွေကိုပြောပါတယ်ဒီတော့တွင်မြန်မာအစိုးရထံစာပို့ဖို့စတင်ပြင်ဆင်နေပြီးတော့ဒီကျွမ်းကျင်သူများအဖွဲ့မှမှုကင်းစစ်ပညာရှင်တွေနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးမှုတွေပါဝင်မဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့ဖို့လည်းပြင်ဆင်နေကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်အတွင်းမျိုးဖြတ်ရှင်းလင်းမှုမရှိဘူးလို့မကြသေးခင်က BBC သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့ပါတယ်။ Brett Adams ဟာ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံတဦးဖြစ်ပါတယ်။သူကအချက်အလက်ရှာဖွေရေးကော်မရှင်ကိုကုလသမဂ္ဂကဖွဲ့စည်းထားတာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမပါလဲဒီကော်မရှင်ကလှုပ်ရှားရှိတာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်
။ The Fact-Finding Commission has been authorized by the Human Rights Council and it's going to happen with or without the cooperation of the Burmese government. the Burmese government has
ချက်လက်ရှာဖွေကော်မရှင်ကိုကုလသမဂ္ဂကဖွဲ့စည်းထားတာဖြစ်ပါတယ်ဒါကြောင့်မြန်မာအစိုးရပူးပေါင်းဆောင်ရွက်မှုပါတီဖြစ်စေမပါတီဖြစ်စေဒီကော်မရှင်ကလုပ်စရာရှိရာကိုဆက်လက်လုပ်သွားမှာဖြစ်ပါတယ်မြန်မာအစိုးရကတော့အဲ့ဒီကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ပြောထားပြီးသားပါမြန်မာအစိုးရကအရာရှိတချို့ကလည်းပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးဆိုတာကိုပြောထားပြီးသားဖြစ်ပါတယ်အခုအချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးအယူအဆလုံးဝကင်းစင်တဲ့အချက်လက်တွေစုဆောင်းနိုင်မဲ့စီကြလွတ်လပ်တဲ့ပုဂ္ဂိုလ်ကိုရှာဖွေရေးချဲ့နေပါတယ
်ဒါကြောင့်လဲမြန်မာအစိုးရဘက်ကပြောချင်တဲ့အချက်လက်တွေပြောခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ခြင်းဟာမြန်မာအစိုးရအတွက်အကောင်းမွန်တဲ့ရွေးချယ်မှုဖြစ်မယ်လို့ Brett Adams ကပြောပါတယ
် I think this report will be quite damaging and so I would urge the Burmese government to engage with the process to put their views across
ချက်လက်ရှာဖွေကော်မရှင်ကစုဆောင်းတင်ပြမဲ့အစီရင်ခံစာဟာမြန်မာအစိုးရဘက်ကြီးမားစွာထိခိုက်နစ်နာစေမှာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့အမြင်သဘောထားတွေကိုပြောချင်တဲ့အချက်လက်တွေထက်သွင်းဖော်ပြခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ်။ပြီးတော့ဒီကိစ္စကိုရိုးသားပွင့်လင်းစွာလှုပ်ဆောင်ရလဲရောက်ပါတယ်။မြန်မာပြည်သူတွေအတွက်အဓိကရန်သူဟာစစ်တပ်ပဲဖြစ်ပါတယ်။ဒီကိစ္စဟာ NLD အစိုးရအတွက်ကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်
။ရခိုင်ပြည်နယ်မောင်နှံဒေသမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကနေကြားဆောင်ကင်းစခန်းတွေကိုလက်နက်ကန်တောင်းကျမ်းသူတချို့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်စမ်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေထွက်လာခဲ့တာပါ။ဒါအပြင်လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်ခဲ့တဲ့အတွက်ဒေသခံရိုဟင်ဂျာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တယ်လို့ဆိုပါရခင်ဗျာ။ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။အခုတော့တာမဏိနင်းစီဂျာနယ်နဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။အပတ်စဉ်ထုတ်တာမဏိနင်းစီဂျာနယ်ရဲ့ထုတ်ဝေသူလည်းဖြစ်အက်ဒီတာလည်းဖြစ်တဲ့ကိုဝေယံဟိအသက်ခံရတဲ့နဲ့ပတ်သက်လို့အမှုမှန်ပေါ်အောင်အမြန်ဆုံးစုံစမ်းစစ်ဆေးဖော်ထုတ်ပေးဖို့မြန်မာအနာဘိုင်းကိုပြင်သစ်အခြေစိုက် RSF နေစီမချသတင်းတောင်များအဖွဲ့နဲ့ဟောင်ကောင်အခြေစိုက်အာရှလူခွင့်အဖွဲ့တွေကဧပြီလ19ရက်နေ့ကတောင်းဆိုလိုက်ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပေးပါမှာ။
အခုလိုသတင်းမီဒီယာသမားတအုပ်ဖြစ်တဲ့ကိုဝေယံဟိန်းအသက်ခံရတဲ့အမှုနဲ့ပတ်သက်ပြီးသူတို့အနေနဲ့တုံ့လုံမိကြောင်း RSF အာရှရေးရာတာဝန်ခံဘန်ဂျမင်အစ်စမီလ်က VOE ကိုပြောပါတယ
် We are very shocked about murder although of course for the moment
သတင်းသမားတအုပ်အသက်ခံရတဲ့ဆိုတော့သတင်းကြားရလိုက်ချိန်မှာကျွန်တော်တို့တုံ့လုံမိပါတယ်သူ့ကိုဘာကြောင့်တတ်တယ်လဲဆိုတော့အကြောင်းရင်းကိုကျွန်တော်တို့မသိရသေးပါဘူးအနာဘိုင်းနေသတင်းဌာနတွေပြောပြချက်အရဆိုရင်သူ့ကိုမသိမချင်းဓာတ်နဲ့ထိုးတက်ခဲ့တယ်လို့ဆိုပါတယ်ဘာကြောင့်အသက်ခံရတယ်ဆိုတဲ့အခြေအနေဟာတကယ်ကိုစိုးရင်စရာကောင်းပါတယ်
။ဒါအပြင်တမဏိနင်းစီဂျာနယ်ကနေအငိမ့်စားယူသွားတဲ့စစ်ဗိုလ်ချုပ်ဟောင်းတွေအကြောင်းနဲ့သူတို့နဲ့စီးပွားရေးဆက်တူလုပ်ကိုင်နေသူတွေအကြောင်းမကြသေးခင်ကပဲမျက်နှာဖုံးသတင်းဆောင်မတွေဇက်တိုက်ရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ကိုဝေယံဟိန်းအသက်ခံရမှုဟာပတ်သက်နေတယ်လို့ RSF အနေနဲ့ယူဆကြောင်းဘန်ဂျမင်အစ်စမေးကပြောပါတယ
်။ And we know that and the Iron Rose and also the
တမဏိနင်းစီအပါဝင်ကိုဝေယံဟိန်းပူတွဲတာဝန်ယူခဲ့တဲ့သူရိယနေဝန်အပတ်စဉ်ဂျာနယ်တွေဟာစစ်ဗိုလ်ချုပ်ဟောင်းတွေစီးပွားရေးခရိုနီတွေအာဏာရှိတဲ့လူပုဂ္ဂိုလ်တွေရဲ့အကြောင်းတွေကိုဝေဖန်ရေးသားဖော်ပြနေတာဖြစ်ပါတယ်ဒီဂျာနယ်တွေရဲ့ရေးသားဖော်ပြမှုတွေဟာအန္တရာယ်များတယ်ဆိုတာကျွန်တော်တို့သိပါတယ်အခုရဲအာဏာပိုင်တွေကလူတက်မှုကိုစတင်စုံစမ်းစစ်ဆေးနေပြီဆိုတာလည်းသိရပါတယ်ဒါပေမဲ့အမှုမှန်ပေါ်တဲ့အထိစစ်စစ်ဆက်ဆက်နဲ့ကင်တွယ်စုံစမ်းပေးဖို့ကျွန်တော်တို့တောင်းဆိုချင်ပါတယ်
အလားတူ RSF အဖွဲ့ကြီးအနေနဲ့လွန်ခဲ့တဲ့လေးလလောက်ကလေမော်ရမြို့မှာ11 Media Group သတင်းတောက်ကိုစိုးမွန်ထွန်းရိုက်နှက်ဒဏ်ရာရီနဲ့တေဆုံးခဲ့တဲ့အမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာလက်ဆားမှုတွေအကြောင်းရေးသားနေတဲ့ဂျာနယ်ထုတ်ဝေသူအသက်ခံရတဲ့အမှုမှာအာဏာပိုင်တွေဘက်ကအလေးနက်ထားစုံစမ်းစစ်ဆေးပေးဖို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးအဖွဲ့ကလည်းတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရယ
်မြန်မာနိုင်ငံတို့မှာလက်ဆားချစမှုတွေကိုပေါ်ပြနေတဲ့သတင်းဂျာနယ်တစ်ခုလည်းဖြစ်တယ်အဲ့ဒီဂျာနယ်ရဲ့တာဝန်ခံအက်ဒီတာသူအသက်ခံရတယ်ဆိုတော့ကျွန်တော်တို့တော်တော်ပဲတော်တော်ချောက်ချမ်းပြီးပါတယ်မြန်မာနိုင်ငံအတွင်းမှာအခုတော်တော်မှာဒီနေ့အတွင်းမှာပေါ့နော်ကျွန်တော်တို့သတင်းတော့ကုသဝင်မြန်မာနောက်ကသတင်းတော့ကုသဝင်လည်းဒီလိုမျိုးပဲချိန်ချောက်တာတွေကြုံရတယ်တရားစွဲရတွေခံရတယ်အခုတခါကိုဝေယံဟင်းကတော့ကုသဝင်လောက်နာမည်မကြီးတဲ့အခါကျတော့လူသီးသူသီးလုံးချံခံလိုက်ရတဲ့အခြေအနေမျိုးကြုံကြိုက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်စာနယ်ဇင်းသမားတဦးဒီလိုအသက်ခံရတဲ့ကိစ္စပေါ်မှာအလေးနဲ့ထားပြီးတော့စုံစမ်းစစ်ဆေးဖို့အတွက်လိုအပ်တယ်လို့ကျွန်တော်အာစာလူခွင့်ကြီးကောင်ကြီးအောင်မြင်ပါတယ်
MJN မြန်မာသတင်းမီဒီယာကောင်စီအပါအဝင်အခြားသတင်းအဖွဲ့အစည်းတွေကတော့ကိုဝေယံဟိန်းအသက်ခံရမှုမှာအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်မှုကိုစောင့်ကြည့်နေကြောင်းတာဝန်ရှိသူတွေကအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ April 16ရက်နေ့ကကိုဝေယံဟိန်းအသက်28နှစ်ကိုပဇွန်တောင်နှင်းရက်ကွက်ကတမနိနှင်းစီဂျာနယ်တိုက်မှာရင်းဘတ်ထိုးသွင်းဒဏ်ရာ15ချက်နဲ့တေဆုံးနေကြောင်းရဲတပ်ဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်။မင်းဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား2ဦးနဲ့ဆိုင်တဲ့တဲ့တင်ကိုတင်ပြပေးကြပါတယ်။ British လူငယ်2ဦးဖြစ်တဲ့ David Miller နဲ့ Hannah Withridge တို့တပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အမှုအတွက်ဗဟုတရားရုံးကိုအယူခံရဲ့ထတ်တိုးပြီးတောင်းခဲ့တာမှာမေလ23ရက်နေ့အထိအယူခံတရားမဲ့ရက်ကိုတက်လာတိုးပြီးခွင့်ပြုခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့အထိုင်းချေဆက်သတင်းတောင်မှအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိသျလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းယူခံတရားရုံးကခွင့်ပြုပေးခဲ့တာပါတရားခံဖြစ်ဆွဆဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အကြီးထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဘန်ခွန်အကြီးထောင်ကနေခွင့်မပြုတာကြောင့်တရားခံတွေရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏ်ကြီးရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။23ရက်5လ2014ခုရက်တလထပ်တိုးရပါလေ။အခုကအချိန်တောင်းတာဆိုတော့5ချိန်ရောက်ပေါ့။ဟုတ်ပါရဲ့။ဒီတဲ့တပတ်ကတော့ရှင်းနေမှာကောင်းစီနဲ့ဘာသာကြံနဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုအေခံနေနဲ့မေးရင်လည်းဆိုပြီးတော့ဘန်ခဝမ်ထောင်သွားကြပါတယ်။အဲ့လိုသွားတဲ့အချိန်မှာဘန်ခဝမ်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်ကြီးတွေကိုတော့ပြေးဝင်ပြန်ပြီးတော့သမာဘာသာကြံလို့တော့ပြေးဝင်ပြန်ပြစ်ဖြစ်ပါဦး။အဲ့လိုမဖြစ်တော့ကြောင့်မို့လဲစာတင်ခဲ့ထိုင်းရှင်နဲ့ကောင်းစီကနေပြီးတော့ဆက်တင်ခဲ့တာလည်းရှိပါတယ်။ဒါကြောင့်မို့အဲ့လိုဟာကြတော့ကလီဒီစမေးမရကသမားဘာသာကိုထိုင်းရှင်နေကောင်းစီနဲ့တိုက်ရိုက်ဘလို့မှမသိနိုင်မင်းနဲ့ဘာသာပြန်ခေါ်တာကိုခွင့်ပြုတော့ကြောင့်မို့အဲ့ဒီကောင်ဆောင်ရမယ့်အချက်လေဒီအလုံးဟာဆောင်ရခြင်းမရှိနိုင်ဘူးခကြမို့လေအခုလိုအယူခံအချိန်မှာအချိန်မီမတင်နိုင်ဘူးဆိုတာဖြစ်သွားတာပ
ါအယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါတယ
်တရားရုံးကလည်းပြောလိုက်ပါတယ်ဒီဟာကနောက်ဆုံးအကြိမ်ခွင့်ပြုတာပါလို့လည်းအဲ့လိုပြောလိုက်ပါတယ်ဒါပေမဲ့အန်ဂယ်ရိုဘက်ကတင်ပြတဲ့အကြောင်းအရာလည်းအခုဒီလိုထပ်ပြီးရက်တိုးတောင်းဆိုခြင်းတောင်းတာဥပဒေအရဘာသာပြန်ခေါ်သွားခွင့်ရှိတဲ့ဒေသကိုထောင်ကနေပြီးတော့ခေါ်ခွင့်မပြုဘဲနဲ့တားဆီးနေကြမှုလိုအပ်တဲ့အချက်တွေတောင်းဆိုလို့မရဘူးပြောဆွေးနွေးခွင့်မရခဲ့ဘူးကတည်းကလည်းဒီလိုဆက်ပြီးတော့အယူခံတောင်းနေလို့တင်ပြထားတာကိုတရားရင်ကလက်ခံတာပါသူကအယူခံတရားရင်ပေါ့
အခုအယူခံရဲ့နောက်ထပ်တစ်လထပ်တိုးရတဲ့အတွက်တရားခဏနေဖြစ်တဲ့မြန်မာလူငယ်နှစ်ဦးကိုစစ်ဆေးမေးမြန်းနိုင်ဖို့ဘန်ခွန်အချင်းထောင်ကိုထပ်မံသွားရောက်ဖို့ရှိနေပြီးအချင်းထောင်ကခွင့်ပြုမပြုဆိုတာတော့အချိန်နဲ့မသိရသေးဘူးလို့လည်းဆိုပါတယ်
အဲ့ဒီခါမှာပါလေပြန်ခေါ်ပြီးတော့သွားမယ်အရင်ကတော့တောင်းမလားမတောင်းလားတော့မသိဘူးဒါပေမဲ့ဆက်ဆိုင်ရတွေကတော့ရှင်နေမဲ့ကောင်းစီကစတင်ကြည့်တာဒီလိုမဖြစ်တင်ဘူးဒါဟာဖိုင်းလို့မျိုးမဟုတ်ဘူးပမာတရားခံဖြစ်တဲ့ကြောင့်ပမာတရားခံတရားကိုစကားပြောဖို့ဟာမှာပါလေပြန်လူတွေဆိုတဲ့အကြောင်းသူတို့တင်တာပြီးစာရေးထားပါပြီ
မြန်မာရွှေပြောင်းလူသမားခန့်မှန်းကြီး4000လောက်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုတွေကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင်းဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်2ဦးကိုတော့တနစ်ကြော်ကြားထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲကြီးတွေအကြီးအကျယ်ဖြစ်ပွားခဲ့ကရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားတသိန်းခန့်ဟာလဲထိုင်းပြည်မင်းမြတ်နဲ့ထိုင်းဆိုရကိုလက်မှတ်ရေးထိုးထားတဲ့မြစ်တာရက်ခန့်စာတစ်စောင်နဲ့ပေးပို့ထားပါတယ်ရှင်
။ထိုင်းခြေဆက်သတင်းတော်မှအေးအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါမယ်။ဘရစ်စ်လိုခေါ်တဲ့ဥရောပသမဂ္ဂကနေခွတ်တက်ဖို့ဗြိတိန်ဆုံးဖြတ်ခဲ့ပြီး12လတောင်မပြည့်တဲ့အချိန်မှာပဲအထွေထွေရွက်ောက်ပွဲကိုအချိန်ဆပြီးလာမယ့်ဇွန်လမှာကျင်းပရေးဝန်ကြီးချုပ်ထရီဆာမေရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဗိုလ်ထုနေကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်အခုကျင်းပဖို့စီစဉ်ထားတဲ့ရွက်ောက်ပွဲရလာဟာလဲဗြိတိန် ဘရစ်စစ်ကနေနှုတ်ထွက်ရေးအတွက် EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာတက်ရောက်မှုအတော်လေးရှိစီမှာဖြစ်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဗြိတိန်မှာထွေထွေရွေးကောက်ပွဲကြီးကို2020အစားဇွန်လမှာကျင်းပမယ်လို့မမျှော်လင့်ပေဝင်ကြီးချုပ်ထရီဇာမေးရဲ့အင်္ဂါနေ့ကကြေညာချက်ကိုဗြိတိန်လွှတ်တော်မှာပုတ်ထူးနေ့ကမဲခွဲဆုံးဖြတ်ပြီးအခြေအတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်တဲ့ Brexit ကိုလက်တွေ့အကောင့်ထဲဖော်ရမှာဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးဖို့ဒီရွေးကောက်ပွဲဟာနိုင်ငံတွေအကောင်ဆုံးအနေအထားကိုရှိစေမှာဖြစ်တယ်လို့ဝန်ကြီးချုပ်မေကလွှတ်တော်မှာပြောကြားခဲ့ပါတယ
်။ A general election is the best way to strengthen Britain's hand in the negotiations ahead.Because securing the right deal for Britain
အထွေထွေရွေးကောက်ပွဲကြီးကျင်းပခြင်းအဖြစ်ရှေ့မှာလှုပ်ဖို့ရှိတဲ့ဆေးဆက်ညှိနှိုင်းမှုတွေမှာ Britain ရဲ့ပြောနိုင်ဆိုနိုင်အားကိုပိုပြီးတော့ခိုင်မာစေမှာဖြစ်ပါတယ်။ကျမရဲ့အဓိကဦးစားပေးမှုကတော့ Britain အတွက်အကောင်းဆုံးသဘောတူညီမှုကိုရစေနိုင်ဖို့ပဲဖြစ်ပါတယ်။ကျမတို့ဒါကိုဖော်ဆောင်နိုင်မယ်လို့လည်းအပြည့်အဝယုံကြည်ပါတယ်
။ဝန်ကြီးချုပ်ရဲ့ခုလိုပြောကြားချက်ကိုလွှတ်တော်မှာအကြိတ်အနည်းဆွေးနွေးခဲ့ကြရမှာတိုက်ခံ Liberal Party ခေါင်းဆောင် Jeremy Corbyn ကဝန်ကြီးချုပ်မေအနေနဲ့ရာထူးလက်ခံစင်ကရွေးကောက်ပွဲကိုစောစောစီးစီးမလုပ်ပါဘူးလို့ပြောခဲ့တာကိုထောက်ပြပြီးခုလိုစိတ်ပြောင်းလွယ်တဲ့ဝန်ကြီးချုပ်ကိုစိတ်မချရဘူးလို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လို့လေသူကရွေးကောက်ပွဲကိုစောစောစီးစီးကျင်းပတာကိုတော့ကြိုးဆိုတဲ့အကြောင်းပြောခဲ့ပါတယ်။လွတ်တမာမိနစ်60ကြာအခြေအတင်ဆွေးနွေးခဲ့ပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာအောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘဂိုကမဲခွဲတဲ့ရလတ်ကိုခုလိုကြေညာခဲ့ပါတယ်။
The eyes to the right, 522. The nose to the left, 13. So the eyes have it.
ထောက်ခံမဲက922မဲ၊ကန့်ကွယ်မဲက73မဲ။ထောက်ခံတဲ့ဘက်ကနိုင်ရရှိသွားပါတယ်လို့အောက်လွတ်တော်ဥက္ကဋ္ဌကကြေညာခဲ့တာဖြစ်ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကြေညာသွားတဲ့အတိုင်းထောက်ခံမဲ922မဲ၊ကန့်ကွယ်မဲ73မဲနဲ့ဗြိတိန်လွှတ်တော်ကနေဝန်ကြီးချုပ်ထရီဇာမေးအဆိုပြုတဲ့အတိုင်းရွေးကောက်ပွဲကိုဇွန်လ10ရက်နေ့မှာကျင်းပဖို့တခဲနဲ့သဘောတူလိုက်ကြတာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်မေးကတော့ရွေးကောက်ပွဲကျင်းပခြင်းအဖြစ်သူ့အပေါ်လွှတ်တော်ရဲ့ထောက်ခံမှုကိုအားဖြည့်ပေးရရောက်မှာဖြစ်တယ်လို့ EU ကနေနှုတ်ထွက်ရေးအတွက်ဗြိတိန်ကဆွေးနွေးညှိနှိုင်းရမှာလဲသူ့အတွက်ယက်တီချက်ခိုင်မာစေမယ်လို့မျှော်လင့်ထားတာလည်းဖြစ်ပါတယ်။ဗြိတိန်လွှတ်တော်မှာလောလောဆယ်အခြေတည်ဆွေးနွေးနေတဲ့အရေးကြီးတဲ့ပြဿနာတွေအနေနဲ့ဥရောပသမဂ္ဂကနေဗြိတိန်အပြီးပိုင်းခွဲထုတ်ရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းချပြနိုင်ရေးပြင်စကော့တလန်ရဲ့အနာဂတ်အရေးလဲပါဝင်တာဖြစ်ပါတယ်စကော့တလန်ဟာတီးခြားခွဲထွက်ပြီးလွတ်လပ်စွာရပ်တည်ဖို့အတွက်ပြည်လုံးချလူထုဆန္ဒခံယူပွဲကျင်းပဖို့တောင်းဆိုမှုတွေလဲတိုးနေတာလည်းဖြစ်ပါတယ်ဗြိတိန်မှာတချို့ဝေဖန်ရေးသမားတွေကတော့ခုလိုရွေးကောက်ပွဲကြီးကိုစောစီးစွာကျင်းပခြင်းအပြင် EU ကနေနှုတ်ထွက်တဲ့အစီအစဉ်ကိုဟန်တားနိုင်ဖို့အခွင့်အရေးရလိမ့်မယ်လို့မျှော်လင့်ဓာတ်တွေရှိပေမဲ့လို့လည်းလက်ရှိလူထုစစ်တမ်းကောက်ခံချက်တွေအရ EU ကနေနှုတ်ထွက်လူသူတွေဘက်ကအားကောင်းနေတဲ့အတွက်လဲ Mrs. May အနေနဲ့ Brexit ကိုစိစက်ညှိနှိုင်းရမှာပိုပြီးအားတာစေမယ့်အနေအထားလည်းရှိတာဖြစ်ပါတယ်ဇွန်လကျင်းပမယ့်ထွေထွေရွေးကောက်ပွဲကြီးမှာသူ့ရဲ့ Conservative Party ကအမတ်နေရာအများစုအနေနဲ့ရင် Mrs. May နေနဲ့နောက်ထပ်ထွေထွေရွေးကောက်ပွဲကြီးကို2022ခုနှစ်အထိကျင်းပပေးစရာလိုတော့မှာမဟုတ်တဲ့အတွက်ကြောင့်လေ EU ကနေခွဲထွက်ရေးအတွက်စနစ်တကျအချိန်ယူပြီးတော့စီစဉ်ချမှတ်နိုင်မဲ့အခွင့်အလွှဲရရှိစီမှာဖြစ်ပါတယ်။ဝန်ကြီးချုပ်အနေနဲ့သူ့ရဲ့ Conservative Party ပေါ်လူထုရဲ့ထောက်ခံမှုအားကောင်းနေခြင်းဖြစ်တဲ့အတွက်ကြောင့်လေဒီအခွင့်အရေးကိုလက်လွတ်မခံဘဲအခုလိုရွေးကောက်ပွဲကိုစောစီးစွာကျင်းပဖို့ရုတ်တရက်ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ Mrs. May ရဲ့အင်္ဂါနေ့ကကြေညာချက်ကြောင့် Pound Sterling တန်ဖိုးဟာတခြားငွေကြေးတန်ဖိုးတွေထက်တက်လာတဲ့အတွက်ကြောင့်လေလွှတ်တော်မှာ Mrs. May ပါတီကအနိုင်ရဖို့ရှိပြီးဥရောပသမ္မတကခွဲထွက်မှုမှာလေချောမွေ့မယ်အလားလားရှိတယ်လို့ငွေကြေးဈေးကွက်တွေကဆက်မနေကြပုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာတော်တော်ရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်နေ့ကိုကိုတော့လိုင်းနိုမီတာ30နဲ့40 49တို့အပြင်လိုင်းနိုမီတာ50 kHz 5955နဲ့လိုင်းလာမီတာ190 kHz 1505တို့ကနေပါဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
ပြစ်ခတ်ရဆဲပြီးနေနိုင်ဆွေးနွေးပေးသွားမယ်ကျန်တဲ့ဘာအကန့်အသတ်မှခံဘူးဆိုတဲ့ဘက်ကသွားလာအဲ့တော့ NCA မှာကြတော့
ပါကြခင်တင်ဆက်ပေးမယ်ဥကျော်ဆောင်သားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာအပြည့်အစုံကိုနှ ಾಸ င်ကြရမှာဖြစ်ပါတယ်။ဒါအပြင်နာနေခင်အင်္ဂလိပ်စာပို့ချချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားအောင်မှာဖြစ်ပါတယ်။အခုပထမအဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုဥကျော်ဆောင်သားနဲ့ဒေါ်လာလာတန်းတို့ကမူရင်းအာပေါ်မပြည့်တင်ပြပေးထားတာကိုနှ ಾಸ င်နိုင်ကြပါပြီခင်ဗျာ
။တရုတ်ဟာမြန်မာညီညာရေးမှာအကျိုးဆောင်နေပေမဲ့လှူဝဲမျှော်မှန်းချက်တစ်ခုရှိနေခြင်းဆိုတဲ့ကောင်းစဉ်နဲ့ဒူဘတ်ကလတ်နဲ့ကိုရီပက်ဒစင်တို့ရေးသားထားတဲ့ဆောင်မကို foreignpolicy.com မှာဖတ်ရပါတယ်။ကချင်တိုင်းသားတို့ဟာမြန်မာပြည်ကိုဆက်အနာသိမ်းပြီးတဲ့1962ခုကစပြီးလွတ်လပ်ရေးအတွက်တိုက်ပွဲဝင်နေခဲ့ကြတာပါ။ဒါပေမဲ့တရုတ်ကဒီကိစ္စမှာပြန်လည်စစ်မြေရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့တာမရှိပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတော့ကချင်ပြည်နယ်ဘက်ကစစ်ချွေကြောက်စိမ်းနဲ့ချက်တန်ဇာတာတွေကိုမချွင်းမချန်ထုတ်ယူနေကြတာပါ။တရုတ်ဝင်မဟုတ်ခဲ့ပါဘူး။နောက်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဖြစ်လာတော့တရုတ်တို့အနေနဲ့လည်းသူတို့မူပြောင်းလဲလာခဲ့ပါတယ်။ညီညာရေးဖော်ဆောင်ပေးဖို့စိတ်ဝင်စားမှုပြသလာပါတယ်။နေဆက်တလောကတိုင်းဒေသလက်နက်ခိုင်အင်အားစုတွေပေါ်မှာလည်းတရုတ်ကအတော်လေးဩဇာကြီးမားတဲ့နေရာမှာရှိနေပါတယ်။ UWSA ဝတ်တပ်ဖွဲ့ဟာဆိုရင်ပြည်လုံးကျွတ်အပြစ်ခတ်ရဆဲရေးကိုဖျက်သိမ်းပြီးတရုတ်ကြီးကြပ်မှုနဲ့ညီညာရေးဖြစ်စဉ်အစ်စ်တစ်ခုကိုချမှတ်ဖို့မကြသေးခင်ကကြေညာတုံ့ဆိုခဲ့ပါတယ်။KIA ကချင်လူမျိုးရေးအဖွဲ့အပါအဝင်ဖြစ်တဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ခေါင်းဆောင် UWSA ဝတ်တပ်ဖွဲ့နဲ့သဘောတူညီမှုမရဘူးဆိုရင်ညီညာရေးရဖို့ခက်လိမ့်မယ်လို့သုံးသပ်သူတချို့ကဆိုကြပါတယ်။ဒါပေမဲ့တချို့ကလည်းတရုတ်ဟာသူ့အကျိုးတနည်းအားဖြင့်နေဆက်ဒေသညီညာရေးကတဆင်စီးပွားရေးအကျိုးဖြစ်ထွန်းနိုင်မှာမို့ညီညာရေးကိုအပြင်းထန်ဖိအားပေးလိမ့်မယ်လို့သုံးသပ်ကြပါတယ်။အခုလက်ရှိတရုတ်သမ္မတရှင်ဂျင်ဖင်ရဲ့စိတ်တမ်းရရေးဆွဲထားတဲ့ One Belt One Road Call ကပလန်အတွက်ဒီမြန်မာပြည်မြောက်ပိုင်းကချင်ဒေသကိုတရုတ်ကအထူးစိတ်ဝင်စားနေပါတယ်။ KIA နဲ့ပတ်သက်လို့ကတော့ဒီလိုညီညာရေးရခြင်းအဖြစ်သူတို့အကျိုးစီးပွားဖြစ်ထွန်းမယ်ဆိုတာသူတို့သဘောပေါက်လာလိမ့်မယ်လို့ယူဆထားတာပါ။အခုခါကချင်ဒေသမှာတရံဇာတာတွေလည်းကုန်ခန်းလူဖြစ်သွားပါပြီ။ကချင်လူမျိုးတို့အနေနဲ့ကတော့သူတို့ဒေသဟာအိန္ဒိယနဲ့တရုတ်ကိုနှိချင်းပေါက်ဖြတ်ပြီးသွားနိုင်တဲ့နေရာဖြစ်တဲ့အတွက်နိုင်ငံရေးအခြေအနေကောင်းလာဖို့ပဲမျှော်လင့်နေကြတာပါ။အဲ့လိုအခြေအနေကောင်းလာတဲ့နေ့မှာသက်ဆိုင်ရာအစိုးရနဲ့ညှိနှိုင်းပြီးသူတို့ဒီဖြလန်းကအခွန်ကောက်ယူခြင်းအပြင်သူတို့ရဲ့သားကိုထူထောင်နိုင်တယ်လို့သူတို့ယူဆကြပါတယ်။အခုအချိန်မှာတော့ KIA ရဲ့တောင်းဆိုချက်တွေကိုမြန်မာစစ်တပ်ကညှဉ်းဆန်နေတဲ့ဖြစ်ပါတယ်။မယုံကြည်မှုကလည်းအင်မတန်ကြီးမားနေတုန်းဖြစ်ပါတယ်။တရုတ်အနေနဲ့ KIA ကိုနားချဖို့ကြိုးပမ်းနိုင်မှသူတို့ရည်မှန်းချက်ပြည့်မယ်လို့ရည်သားထားပါခင်ဗျာ
။ခုဆက်လက်ပြီး The Fair Observer ဆာဆောင်မှာမြန်မာနိုင်ငံမှာ Saudi Arabia ရဲ့အကျိုးစီးပွားတွေထိတ်တိုက်ရင်ဆိုင်နေရပြီဆိုရဲဆောင်းပါးကနေကောက်နှုတ်တင်ပြလိုပါလေမြန်မာနိုင်ငံမှာရိုဟင်ဂျာရေးနယ်ပတ်သက်လို့အနောက်ဥစုရဲ့ဖြစ်တင်ဝေဖန်မှုတွေကိုဒေါံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခံနေရချိန်မှာဒီဝေဖန်တဲ့နိုင်ငံတွေထဲမှာဆာဒီအရေဗျလည်းပါဝင်တယ်လို့ဆောင်းပါးကရေးသားထားပါလေဒါပေမဲ့လို့လေရိုဟင်ဂျာတွေရှိတဲ့ရခိုင်ပြည်နယ်မှာပဲမြမရေနံထုတ်လို့ရေးမှလေဆာဒီအရေဗျဟာရင်းနှီးမြုပ်နှံထားတဲ့အတွက်ကြောင့်လီနန်နှစ်ဖက်နင်းပုံရတယ်လို့လဲဆောင်းပါးရှင်ကထောက်ပြထားပါတယ်။ဆာဒီအရေဗျရဲ့ကွေလွန်လေပြည်ဖြစ်တဲ့ဘီအင်အဗ်ဒူလာလက်ထက်2009ခုနှစ်ကရိုဟင်ဂျာတွေရဲ့ဒုက္ခကိုသိရှိတဲ့အတွက်မြန်မာနိုင်ငံကနေရိုဟင်ဂျာ2,000ခွဲကိုအမြဲတမ်းနေထိုင်ခွင့်ပေးခဲ့ပေမဲ့လို့လဲသူ့နိုင်ငံမှာဆာဒီအာဏာပိုင်တွေကရိုဟင်ဂျာတွေကိုတီးခြားခွဲထားပြီးအများအပြားလစာနဲ့လုပ်ကြမ်းတွေကိုခိုင်းလိရှိတာဖြစ်ပါတယ်။ဘီအင်အဗ်ဒူလာကွေလွန်ပြည်တဲ့နောက်ဘီအင်ဆော်မန်လက်ထက်မှာရိုဟင်ဂျာမိသားစု3000ကိုဂျေဒါအကျဉ်းထောင်မှာဖမ်းထားပြီး အကြောင်းပြချက်ရှင်းရှင်းလင်းလင်းမသိရဘဲဌာနေကိုပြန်ပို့ဖို့စီစဉ်နေတယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ခုလိုရိုဟင်ဂျာတွေပေါ်ဆာဒီအစိုးရရဲ့မူမှန်နဲ့လုပ်ရတွေဟာပိုလို့နားလေရခက်တဲ့အကြောင်းနဲ့ဒီနေ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းနီးပါးကို၄နှစ်တာကာလအတွင်းဆာဒီမှာလာရောက်ခြေချခွင့်ပြုမယ်လို့ပြောခဲ့သလို2013ခုနှစ်ကဆာဒီအစိုးရကလည်းကုလသမဂ္ဂမှာမြန်မာအစိုးရကိုရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကြီးမြင့်ဌာနဝေဖန်ခဲ့တာလည်းဖြစ်ပါတယ်။အချိန်နဲ့မှာပဲဆာဒီအစိုးရဟာမြန်မာနဲ့တရုတ်အစိုးရနဲ့ပူးပေါင်းပြီးရခိုင်ပြည်နယ်မှာတဘာဝတည်ရန်စာတထုတ်ယူမှုဖြန့်ချီမှုတို့ကိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။ဆာဒီအရေးပြန်နဲ့တခြားပင်လယ်ကွေ့အင်းနီဂျေနိုင်ငံတွေဟာမြန်မာရေနံထုတ်လုပ်မှုမှာရင်းနှီးခဲ့ပြီးပကြာမီကစဖွင့်ခဲ့တဲ့တရုတ်မြန်မာရေနံပိုက်လိုင်းကနေလေတနည်းပြီးပါနှစ်သိန်းတရုတ်ကပို့ပေးဖို့ဆာဒီနဲ့ဘေကျင်းကြားလဲနားလည်မှုစာချုပ်လွှာရေးထိုးခဲ့တာလည်းဖြစ်ပါတယ်။ခုလိုတစ်ဖက်မှာဘေကျင်းနဲ့ပေါင်းပြီးမြန်မာရေနံထုတ်လုပ်မှုမှာရင်းနှီးသလိုတစ်ဖက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကိုဝေဖန်နေတဲ့ဆာဒီအရေးပြအနေနဲ့ကတော့ကိုယ်ရက်ထားတဲ့ပိုက်ကွန်ထဲမှာပြိမိနေတာဖြစ်ပြီးအခြေအနေကပိုရှုပ်ထွေးလာနိုင်စရာရှိပေမဲ့လို့လေရိုဟင်ဂျာအရေးကိုထောက်ခံအားပေးခြင်းအဖြစ်တော့ကမ္ဘာအမြင်မှာတော့ပိုပြီးအကျိုးခံစားရဖွယ်ရှိတယ်လို့ Fair Observer စာဆောင်မှာဖော်ပြထားပါတယ်ရှင
်။ဦးကျော်စံတန်နဲ့ဒေါ်လာလတန်တို့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြမှုတွေကိုတင်ဆက်ပေးခဲ့ကြတာပါ။အခုတော့နာနဲ့ခင်းနိုင်တင်ဆက်နေကြအင်္ဂလိပ်စာပို့ချချက်အစီအစဉ်အလဲရောက်လာပါပြီ။ဒေါ်လာလတန်ကစီစဉ်တင်ဆက်ပေးထားပါတယ
်။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက B-I-T-E, bite ka, kai thara. T-H-E, the, B-U-L-L-E-T, bullet ka ro. Chizan lo lungao dhebe ya ro. Sikabait khulunghe thaiya yi dhebe ka ro. Chizan go kai thara bo shi. Di dong sinte la ra ka ro, American piedwin sit dwing a ba. Taong shia chao set kuga ni, taong shia chao set ngagu thi. Union ta dadwi ne, Confederate piene ta dadwi ja, piedwin sui pi cha sin, pi cha kha cha, thi gai te song cha ya ma, အနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝီစကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဤသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပ်ပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကို short ချခဲ့ရတယ်လို့အထည်ပြရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American 3 idiom အင်္ဂလိပ်စာပို့ချချက်အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျ။အခုတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီ။မြန်မာနိုင်ငံပြည်တွင်းစစ်အတွင်းရှိရတာဟာပြည်ပပြောကတွေပါဝင်ပတ်သက်နေခဲ့လို့ဖြစ်တယ်လို့ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်အခုလက်ရှိငင်းချမ်းရေးဖြစ်စင်မှာရောပြည်တွင်းပြည်ပဝင်ဆွတ်နိုင်တဲ့အခြေအနေကင်းလွတ်ပါရဲ့လားမြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်သူငင်းဦးမောင်မောင်ဆိုးတို့နဲ့အတူဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
NC စားပြီးတော့လှုပ်တယ်ရသွားကျင်တဲ့လမ်းကြောင်းပုံစံတော့မတူဘူး UDSA သွားကျင်တဲ့လမ်းကြောင်းကသူတို့ကတစ်ပြည်နယ်အဆင့်လက်မှတ်ထိုးမယ်နဲ့ပြည်ထောင်စုအဆင့်လက်မှတ်ထိုးမယ်တတိယပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးလွှတ်တော်အဆင့်ဆုံးပြတ်မယ်နော်အဲ့ဒါပြီးလို့ရှိရင်သူကနိုင်ငံဆင်းနွေးဆက်သွားမယ်ဆိုတော့ဒီပြစ်ခတ်ရဆဲပြီးနိုင်ငံဆင်းနွေးသွားမယ်ကျန်တဲ့ဘာအကန့်အသတ်မှမခံဘူးဆိုတဲ့ဘက်ကသွားတာအဲ့တော့ NC မှာကြတော့ပါတဲ့အချက်လက်တွေဟာအကန့်အသတ်ရှိတယ်လို့ချူအဒီတိုင်းလာလက်နက်ငယ်ချူအယူစားကြတယ်အဲ့ဒီအခြေခံပုံကဒီလိုကိုယ်လွတ်မှုဖြစ်လာတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကွန်သူကြီးရောဘယ်လိုမြင်ပါလဲဒီကိုယ်လွတ်မှုတစ်ခုကို ဟုတ်ကဲ့ခုနပြောသလိုဆိုလို့ရှိရင်အုပ်စုက3စုလောက်ကျွဲသလိုတောင်ဖြစ်တယ်လို့ထင်ပါတယ် NCE လက်မှတ်ရေးထိုးဖို့ကဆွေးနွေးခဲ့တဲ့ NCCD ဆိုတဲ့အဖွဲ့မှာ16ဖွဲ့ပါပါတယ်တဝက်လောက်ကပဲ10ဖွဲ့ကလက်မှတ်ထိုးတယ်10ဖွဲ့ကလက်မှတ်မထိုးဘူးပေါ့နော်ဆိုတော့အဲ့ဒီနေသားမှာ signatory non signatory ပေါ့လက်မှတ်ထိုးတဲ့သူနဲ့လက်မှတ်မထိုးတဲ့သူကြားတယ်ဘာကောင်းလဲသွေးခွဲအုပ်ချုပ်ရေးပုံစံများဖြစ်လာသလားပေါ့နော်ဒါမျိုးလဲစိုးရိမ်မှုရှိပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ UWSA ရဲ့ပါဝင်ပေါ့မြောက်ပိုင်းမှာငကူတွေကလည်းဒီကျွန်တော်တို့16ဖွဲ့ဆွေးနွေးရဲမပါတဲ့ဟို NRT ရဲ့အုပ်စုတွေလည်းရှိပါတယ်ဆိုတော့ဒီဘူးကပြောမယ်ဆိုရင်တော့ကျွန်တော်မြင်တာ3ဘွဲ့လောက်တောင်ကွဲသလားလို့အနေထားဖြစ်သွားတယ်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလို3ဘွဲ့ကွဲနေရဆိုရင်အခုမကြခင်ကျင်းပလာမယ်လို့စီစဉ်နေရတဲ့ဒုတိယအကြိမ်မြောက်21ရာစုပင်လုံးအဲ့ဒီအစည်းအဝေးကတော့ဘယ်လောက်ထိဖြောင်းဖြောင်းတန်တန်ဖြစ်လာနိုင်ပါလဲကောင်သူရဲ့နဲ့ဆက်သွင်းသက်ပါအောင်
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီဒုတိယဆွေးနွေးပွဲပေါ့နော်ခုနကဒီအစိုးရဘက်ကဘယ်လိုဗျူဟာမျိုးနဲ့ဟိုသွားကျင်တယ်လဲဆိုတော့ဟာနဲ့ပတ်သက်လို့ကျွန်တော်တို့သိချရှင်းရှင်းလင်းလင်းမရှိဘူးလားအဲ့တော့ကျွန်တော်တို့သိရသလောက်ပုံစံကဒီတလောမှာဟိုခရီးတွေထွက်တဲ့ခါကျတော့ဒီမှာဆိုင်းဘုတ်တွေခြောက်နှားတာတွေ့ပါတယ်ဒီလေလိုက်အမျိုးသားချင်းဆွေးနွေးပွဲတို့အကြောင်းအရာလိုက်အမျိုးသားချင်းဆွေးနွေးပွဲကိုကြိုးစားပါကြီးစသဖြင့်ပေါ့ဒီဆိုင်းဘုတ်တွေပေါ့နော်ဆိုလိုတာကကျွန်တော်ကိုယ်တိုင်တော့ဒီငင်းငိုင်းရေးလုပ်ငန်းစဉ်နဲ့သိပြီးဝေးတဲ့သူမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကြည့်တော့ဒီဆိုင်းဘုတ်တွေကတာမန်ပြည်သူလူထုတယောက်အတွက်ကဘာအဓိပ္ပာယ်ရှိတယ်လဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်မြင်တာဟိုငင်းငိုင်းလုပ်ငန်းစဉ်ကသွားတာတော့သွားနေတယ်ဒါပေမဲ့တနိုင်ငံလုံးလွှမ်းခြုံတဲ့အနေထားလည်းမဟုတ်ဘူးအခုလိုဆွေးနွေးပွဲတွေကရောတကယ်ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့လက်ငင်းပြဿနာတွေကိုဆွေးနွေးနေကြတာလားပေါ့ဟိုအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်အနေနဲ့ကတော့တော်တော်မရှင်းမလင်းဖြစ်လာတယ်လို့ထင်ပါတယ်အဲ့တော့ဒါပေမဲ့21ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းစုံပြီးတော့ချုပ်လိုက်ရင်နောက်ရှေ့ကအနာဂတ်ကိုဆက်ပယ်သွားနိုင်တဲ့ရလဒ်တွေထွက်လာမှာလားဒါမှမဟုတ်လို့ရှိရင်ဒပိုင်းတစားနဲ့ဟိုမပြီးသေးတဲ့ရလဒ်တွေပဲဖြစ်မလားပေါ့နော်ဆိုတော့ဒါတွေကမေးခွန်းထုတ်ကြရရှိပါတယ
်ဟုတ်ကဲ့သူနိုင်ငံကောင်းကောင်းတွေအကြီးအကဲတွေဒေါန်ဆန်းစုကြည်တို့သမရတို့အကောက်ဝေးကြီးဦးစီးချုပ်တို့ကတော့ဒီ2019မှာညီညာရေးရအောင်ဘယ်လိုကြိုးစားဆောင်ရွက်မယ်ဘာညာဆွေးတော့အချက်လက်တော့မပါဘူးပေါ့ဗျာစကားလုံးအဖြစ်နဲ့တော့ပြောနေကြတာတွေ့ရပါတယ်ဘလောက်များအလားအလာရှိနေပါသလဲဥပမာဆိုဆက်ပြောပါခင်ဗျာ
ကျတနာကျွန်တော်တို့ပထမအကြိမ်ညီလာခံတော့ကျွန်တော်တို့ကအလုံးအကျိုးဆိုပါတယ်ကျိုးဆိုရဲဆိုတာဒီငင်းငင်းညီလာခံဆွေးနွေးပွဲမှာအလုံးပါဝင်ရေးကိုဥတည်မဲ့အရေးအယောင်ပေါ့လက္ခဏာတွေ့လို့ကျွန်တော်တို့ကကျိုးဆိုတယ်ဒါပေမဲ့ကျတနာကဘာလဲဆိုတော့ပထမအကြိမ်ညီလာခံပြီးတော့မှာအလုံးပါဝင်ရေးကိုလက်တွေ့အခုတည်းကမလုံနိုင်ဘူးတည်းကမလုံနိုင်ဘူးဆိုလို့ရှိရင်တနင်္ဂနွေလုံးပြစ်ခတ်ရစေရဖြစ်လာမှာမဟုတ်သေးဘူးအဲ့ဒါအပြင်ငင်းငင်းညီလာခံမှာလည်းဒီလက်ထက်ကပြစ်ခတ်မှာပါနေတဲ့အဖွဲ့အလုံးရောနောက်တန်းလာနိုင်ငံရေးပါတီရောပါနိုင်မှာမဟုတ်သေးဘူးဆိုရင်ကျွန်တော်ကရလက်ကောင်မရနိုင်ဘူးအလုံးမပါဝင်မဲ့ပြဿနာမဖြေရှင်းနိုင်ဘူးအဲ့တော့အလုံးပါဝင်ရေဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်အဓိကစဉ်းစားတဲ့နည်းဒါကြောင့်မလို့ဒီတနစ်တာအတွင်းမှာဖြစ်ခဲ့တဲ့ NCA နဲ့ပတ်သက်တဲ့ကောင်းတာဆိုးတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြန် review လုပ်တင်တယ်လို့ကျွန်တော်တော့မြင်ပါတယ
်အဲ့အခုဒုတိယအကြိမ်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးဟောအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုမဖြစ်လာနိုင်ဘူးလားခင်ဗျာဒီဆွေးနွေးပွဲဟာ
လောလောဆယ်တော့ခင်းနေလောလောဆယ်ခင်းနေဆိုတာတစ် NCA ထိုးပြီးသားအဖွဲ့တွေမှာတော့အမျိုးသားချင်းဆွေးနွေးပွဲမလုပ်ရသေးဘူးဗျဒီ NCA လက်မှတ်ထိုးတာ AABD လက်ခံမှာမျိုးသားချင်းဆွေးနွေးခွင့်ကုသတီခွင့်ပြုတယ်ဘူးဒါအာဆီယံကတော့ခွင့်ပြုတဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဒါနှိမ့်နိုင်နေတော့မလုပ်ရသေးဘူးเนาะအဲ့လိုအနေထားရှိတယ်နောက်ပြီးတော့ကြံတဲ့အဖွဲ့တွေကလောဆယ်ဒီအမျိုးသားချင်းဆွေးနွေးပွဲကိုပြောနေနိုင်ငံရေးဆွေးနွေးပွဲပေါင်ဝင်ပြန်တော့ကန့်သတ်ရှိတယ်အဲပြီးခဲ့တဲ့တိုင်းသားကိုကျေလက်လူငယ်နေမှာအဲဒေါန်ဆန်းစုကြီးပြောတာတခုရှိပါတယ်။ဘာလဲဆိုတော့လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေလည်းသူ့စစ်နဲ့သူပေါင်ဝင်ခွင့်ရအောင်သူဖိတ်ခေါ်မယ်လို့ဆိုတယ်။ဒါနဲ့ဟိုဘက်ကလည်းကိုယ်စလဲနေနဲ့မတည့်ရင်မတည့်ဘူး။နားထောင်ဝင်တက်တက်ကတော့မတည့်နိုင်ဘူးလို့ညင်းထားတဲ့အခါမှာတော့အကန့်အသတ်ရှိတယ်။အဲတော့အားလုံးမပါဝင်သေးရင်တော့တနင်္ဂနွေအပြစ်ခတ်ရစေရင်းနဲ့အလားလာမှာတော့ကောင်းလာလိမ့်မယ်ဆိုတာကျွန်တော်မျှော်လင့်လို့ရမှာမဟုတ်ဘူးခင်ဗျ။
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ပြပပယောဂါဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးပြီးကြတဲ့ကပြည်တွင်းစစ်ဖြစ်လာခဲ့ပြီးတော့ကလတရှိဖြစ်ရတဲ့အကြောင်းရင်းဟာပြပပယောဂါတွေပါဝင်နေလို့ဖြစ်တယ်ဆိုရောလည်းပဲနှစ်ပေါင်းများစွာသုံးသပ်သူတွေကပြောခဲ့ကြပါတယ်အခုအခါမှာလည်းပဲအကြမ်းရင်းကျွန်တော်စောစောပြောခဲ့သလိုဒီ UWSA ကဥဆောင်ပြီးတင်တယ်ဆိုတဲ့ line နဲ့ MCA line ဆိုတာတွေ့ရပါတယ် UWSA နောက်မှာတရုတ်စီနေတဲ့အဲ့ဒီကြောင်တရုတ်ကဝင်ရောက် challenge ရဲ့သဘောဖြစ်တယ်ဆိုပြီးတော့လည်းတွေ့ရပါတယ်အဲ့ဒီကြောင်ကွန်သူညင်းဘယ်လိုပြောလို့ပါလဲကွန်သူညင်းရောအဲ့လိုမြင်မိပါလားခင်ဗျာ
ဟုတ်ကဲ့ဟိုအစောပိုင်းနေရပါတော့ဒီတရုတ်ပြည်ရဲ့ဟိုဝင်ရောက်ဆက်ဖက်မှုရှိရဆိုတဲ့ဟာမျိုးဒါသုံးသပ်ကြလာလည်းရှိပါတယ်ကျွန်တော်မြင်တာကတော့ကျွန်တော်တို့
Adika, di ko pire ne ma wa wo, ni si lo yin ong le su la mi wo no. Pipa shok pa mu zwa le, da li jao, pi la na su la mi wo jino ni ma le. Eno, natu kuwa jalo, na ka li jalo, nyen yin yi keksa ga, jano lu ku rai mo no, jano lu pire ma be, sao ya lu ma pi wu su lu si ne. Napi song jalo, nangan ga ba ga, ngui ji gu yi lu, a jian yang gu yi sa da ke, wo da li yu la le, bai ni si ba le. So eno, wo ku na biyo le, wo pi, ba ga ni wo shok pa mu wo no, da jano ten lo, da zi di bai me, ma me lu te ma le.
Not to go set him major mare, the yoga GWS in Alma Sophedlo, where Debeka, a pine malever, and now Nanganwe, America, Bawin, Kuni, Bidhara, Riaware. So, not the Niagin, the Pega, American, Euro, Bawin, Bennett, who begat the Yopare, Bet, the Niangizamale, Jensen Pinna, Riaware, Gondolin, the Sabio.
Oh, the announcing America, Gulas Lagu, GPF, look at the Joint Peace Farm, Yati, Nanganagara, Super, Yamon, Shibare. So, at Agale, တို့အကူအညီပေးရင်နိုင်ပေးလို့ရတာမဟုတ်ပဲတဲ့အခုအစိုးရသမ္မတရုံးပေါ့ဆိုတော့ဒီရဲ့ခွင့်ပြုချက်တွေယူရတာတွေရှိပါတယ်အဲ့တော့တစ်ဖက်မှာကျတော့လေခုနပြောတဲ့တရုတ်ပြည်ဘက်ကအကူအညီတွေလည်းရှိပါတယ်နောက်အကူအညီရစုကကျွန်တော်တို့တွေ့လာတော့လူသားချင်းစာနာမှုအကူအညီပါတယ်နောက်တစ်ခါဒီပြည်သားပိုင်းပေါ့နော်ဒီဆွေးနွေးပွဲတွေကိုဘယ်လိုအောင်မြင်အောင်မဟာဗျူဟာဆွဲကြမလဲဆိုတာမျိုးလုပ်ကြပါတယ ပြည်နယ်အောင်ပတ်မှုမှုကပုံများတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒီပါအကူအညီတွေပေးနေတာကိုအောင်သူငင်းကတော့ဇာနာမှုအထောက်ပံ့တွေလို့ဆုံးသက်တယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့ဆန္ဒရှိတယ်လို့ကျွန်တော်မပြောနိုင်ဘူးလားခင်ဗျာကောင်မဆို
အဲအဲ့ဒါကတော့သဘောရိုးနဲ့ကူလာလို့လည်းပြောလို့ရပါတယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့လို့ကူရင်လည်းပြောလို့ရတယ်ဒီအခုချိန်ကတော့ကဘာကြီးကရွာကြီးဖြစ်နေတော့အကုန်လုံးပတ်သက်ဆက်နွယ်မှုကတော့ရှိနေမှာပဲခင်ဗျာအဓိကတော့ကကိုအောင်သူငင်းပြောတဲ့အထင်မှပါတယ်အညီရှိလို့ရေမှာဖြစ်တဲ့တကြောင်ဒီအညီကိုဘလို့ဖြောက်မယ်ဆိုတော့ကိုကပိုရေးကြီးရဲ့ဗျနော်လောလောဆယ်မှာငငယ်ကြီးဆွေးနွေးပွဲမှာအောက်ဘက်ပါဝင်နိုင်သေးတာဘာအချက်ကြောင့်လဲဆိုတာပဲကျွန်တော်တို့ကရေးကြည့်ရယ်ငငယ်ကတော့သူ့အကျိုးစီးပွားပေါ်မှာအမေရိကန်ပဲဖြစ်ဖြစ်အနောက်အစုပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်သူ့အကျိုးစီးပွားအခြေခံပေါ်မှာပါဝင်ပတ်သက်မှုကတော့ရှိနေမှာပဲဘလို့ပါဝင်ပတ်သက်မှုရှိနေနေကိုကကိုကံအကောင်းမှုလိုတာအချက်ကိုပြဿနာကိုရှင်းနိုင်မှုလိုတာအဓိကချက်လို့ကျွန်တော်မြင်ပါတယ်
အညီရှိလို့ရင်းအောင်လဲဆိုတော့တကယ်တမ်းနှစ်ဖက်အပြိုင်ဆိုင်ဖြစ်လာကြရင်ဒီကနေ့ကမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရေးအရေးပါမှုကလည်းပူစီနှံရောက်လာလို့ထင်ပါတယ်အစ်တော်အချမ်းမှာအမေရိကန်ကိုထော်လကန်လန်းလုတဲ့ဖိလစ်ပိုင်လိုနိုင်ငံမျိုးတွေလည်းရှိလာတယ်ဆိုတော့ဒီဘက်ကိုသူတို့ကလည်းပူဝင်ရင်ကြမှာပဲတရုတ်ကလည်းထွန်းနီလောင်သူတို့ကစဉ်းစားလာမယ်ဆိုတော့ဒီအန်ဒီရဲ့ကိုတောင်ဝန်ရှိတဲ့ပုဂ္ဂိုလ်တွေကမတွေးမိရလို့လားကျွန်တော်စဉ်းစားမိတာဒီလိုဖြစ်လာရင်ရင်းအောင်လာမယ်ဒီပြပပြောရတွေပါလာရင်ဖြစ်ရှင်းရပူခက်မယ်ဆိုတော့ဒီပုဂ္ဂိုလ်တွေမစဉ်းစားမိဘူးတော့ကောင်းသူငင်
းဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့နော်အမြင်မှာကျတော့ဒီဥမာတပ်မတော်ဘက်ကကျတော့လေသူ့ရဲ့ဘာခေါ်မလဲဟိုလုံခြုံရေးအတွက်ပေါ့နော်ကာကွယ်ရေးအတွက်သူတို့ရဲ့ဟိုစဉ်းစားရတဲ့ view အမျိုးရှိပါတယ်ဆိုတော့ဒါမှမဟုတ်တစ်ဖက်ကငင်းငန်းရေးဆွေးနွေးပွဲမှာကြတော့သူတို့ကအဓိကအပြင်အချက်6ချက်ကိုပဲဟိုစုပ်ကိုင်နေတယ်ပေါ့နော်ကြောင်းလေပြင်လေမရှိဘူးလို့တော့ကျွန်တော်မြင်တယ်ခင်ဗျဆိုတော့တစ်ဖက်မှာကြတော့လေအခုလက်ရှိအစိုးရရဲ့ငင်းငန်းရေးကော်မရှင်ပေါ့ငင်းငန်းရေးကော်မရှင်ကြတော့သူ့ရဲ့ဟိုဒီအခုဖော်ဆောင်နေတဲ့မဟာဗျူဟာကဘာလဲပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုချိန်ကြီးကျွန်တော်မြင်တာအလုပ်ဖြစ်သလားမဖြစ်သလားပေါ့နော်ဆိုတော့အဲ့ဒါပတ်သက်လို့ခုနဥပမာဆွေးနွေးသလိုပဲပြန်ပြီးတော့ဟိုသုံးသားရမယ်အချိန်ဖြစ်နေပြီလို့ကျွန်တော်ထင်
အဲ့တော့ကိုမောင်စိုးသဘောထားပြောပါအောင်ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြပပယောဂါတွေရှိနေဆိုရဲအန်ဒီကိုဦးစားမပေးဘဲနဲ့အချင်းချင်းညီညွတ်အောင်မလုပ်နိုင်ကြဘူးလို့ထင်ပါလေခင်ဗျာ
ကျွန်တော်မြင်တော့ပထမတစ်ချက်ကဒီအနှစ်80ကျော်ကြာတဲ့ပြည်ရင်းစစ်ကဲအဖက်နဲ့တဖက်နဲ့နာဂျီမုံဒီမူကကြီးရလဲပါတယ်ဗျနောက်တစ်ခုကလောလောဆယ်2017နောက်ပိုင်းစစ်ပွဲတွေပြင်းထန်ပြီးတော့အကြဆုံးများတဲ့ကိစ္စတွေမှာဖြည့်လို့မလုံးနိုင်တာလည်းပါတယ်အဲ့မှာပိုးမြင့်ယုံကြည်မှုကင်းမဲ့သွားတဲ့အခါပိုးတင်းမာနေတာလည်းပါပါတယ်ကျွန်တော်အမြင်ရတော့ဗျာစိုးရနဲ့တက်မလို့နေနဲ့အပြစ်ခက်ရဆဲကျင်ညာပြီးတော့ငင်းငိမ့်ဆွနေပဲခေါ်လိုက်စေချင်တာပါပဲအဲ့ဒါဆိုရင်ပြဿနာတော်တော်များများပြေနေသွားနိုင်တယ်လို့ယူဆတယ်အဲ့လိုမရက်ဘဲနဲ့တိုက်နေလို့ရှိရင်ကျွန်တော်ကပြဿနာမပြေလည်ဘူးဗျာယုံကြည်မှုကပိုးဖို့တောင်းကြံကြမှာတန်လျာပိုးဖို့များလာတယ်အစိုးရနဲ့တက်မလို့ဘက်ကနေတဖက်သားအပြစ်ခက်ရစေကြီးညာကြီးငင်းခေါ်တာဘုံညွန်းလက်ထက်ကလည်းကျွန်တော်ထင်တယ်နှစ်ကျင်လောက်လုတ်ခဲ့ဘူးတဲ့ထင်ပါတယ
်ဟုတ်ကောင်သူကြီးကဘယ်လိုသဘောဘယ်လိုလုတ်ခြင်းဖြင့်ငင်းချင်ရေးဖြစ်စဉ်ရှေ့ကိုထိုးဖောက်သွားထိုင်မလို့ထင်ပါလဲ
ကျွန်တော်မြင်တာတော့ formal လို့ခေါ်တဲ့ဒီတရားဝင်ဆွေးနွေးပွဲရဲ့ဆာရင်ဟိုတရားဝင်မဟုတ်တဲ့ကျွန်တော်တို့အပြန်အလှန်စကားပြောတာဆိုတာသွားတာလာတာပေါ့ဆိုတော့ဒါမျိုးတွေကပိုရှိဖို့လိုတယ်လို့ထင်ပါတယ် And on that quarter of the Nina Lungan thing, a Pimamale, Suaga, Lungan, and Lungan, and she will return it. Uma appears to Rushino, the Chunangama, Kovale, or ethnic equality strategy war, Diana Dalama, Danu Nina Yedre, or Bakomle, Mahabi, who has really handy war. So Danu General Genotin, Rulashi, General Diana Yea, Wundi, a fake canal, or Tiwunitanara, and the location of the Lunamelo Genotemare. So Daria, the Giantte, Loa Matisa Lutin.
ကျော်စံသားစီစဉ်တင်ဆက်တဲ့ညီမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြပါခင်ဗျာအခုတော့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီအခုတစ်ပတ်အစီအစဉ်မှာတော့နှစ်တစ်ကူမဟာတကြံအချိန်အခါနဲ့ပတ်သက်လို့သူဘာကိုယုံကြည်တယ်လဲဆိုတာကိုရန်ကုန်မြို့ကတော်ပပခိုင်ကပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ညီမပြီမနှစ်တစ်ကိုကြိုတဲ့တကြံအချိန်ခါတမယောက်ရောက်ရှိနေပါတယ်အခုလို့တကြံအချိန်ခါလေးနဲ့တိုက်ဆိုင်ဆိုင်မဲ့သူယုံကြည်ရဆိုတဲ့ကဏ္ဍလေးမှာပါဝင်ခွင့်ရတဲ့အတွက်ကြောင့်မလို့ကျွန်မအရန်မဲ့ဝမ်းသာမိပါတယ်ရှင်သူယုံကြည်ရဆိုတဲ့ကဏ္ဍလေးရဲ့ခေါင်းစဉ်အတိုင်းပဲပေါ့နော်ကျွန်မရဲ့ယုံကြည်ရတစ်ခုကိုပြောပြချင်ပါတယ်အဲ့ဒါကတော့မေတ္တာတရားပါလူတဦးနဲ့တဦးတ ယ်လုတ်ကင်ကြမယ်ဆိုလို့ရှိရင်ကဘာကြီးတစ်ခုလုံးမှာအရာအားလုံးဟာအေးချမ်းသွားမယ်ဆိုတော့ယုံကြည်ပါတယ်။သိပ္ပံပညာမှာလည်းတက်ရောက်မှုတိုင်းဟာတံပြန်တက်ရောက်မှုရှိရဲ့လို့ဆိုသလိုပဲမေတ္တာတရားမှာလည်းမေတ္တာရဲ့အကျိုးကြောင့်ကိုဟာမေတ္တာနဲ့အနည်းဆုံးတော့ကိုကိုယ်တိုင်အေးချမ်းသွားပါတယ်။မှန်တချက်လိုပါပဲကိုကပြုံးပြလို့ရှင်လဲမှန်နေမှရှိရဲ့ကိုကပြန်ပြီးတော့ပြုံးပြတတ်တယ်ကိုကမဲ့နေလို့ရှင်လဲမှန်နေရကိုကပြန်ပြီးတော့မဲ့နေတတ်ပါတယ်သူကကိုကိုပြုံးပြခဲ့တဲ့နောက်ကိုကစပြီးပြုံးလိုက်တယ်မေတ္တာရှိထားပြီးတော့ဆက်ဆံလိုက်တယ်ဆိုလို့ရှင်သူလဲအေးချမ်းသွားတယ်လို့ကိုလဲအေးချမ်းသွားပါတယ်ဒီလိုပဲရှေးရှေးဖြစ်လာနိုင်တဲ့ပြဿနာတွေကိုလဲကြိုတင်ပြီးတော့ဆုံးသက်သွားစေပါတယ်ဒါကြောင့်မလို့လူတိုင်းလူတိုင်းတဦးပေါ်တဦးမေတ္တာရှိထားပြီးတော့လုပ်ကင်ကြရဲဆက်ဆံကြရဲစကားပြောဆိုကြရဲဆိုလို့ရှိရင်အရာတော်တော်များများကိုဖြည့်ရှင်းနိုင်တယ်ဆိုတဲ့အရာကိုကျွန်မတကယ်ပဲယုံကြည်ပါတယ်ဒါလည်းဘုရားဟောတရားနဲ့အညီနေထိုင်ခြင်းနဲ့ဖြစ်ပါတယ်ဒါဆောင်မလို့အခုလိုတစ်ချံအချိန်ခါတမင်ရမှာကျွန်မမေတ္တာတရားနဲ့တတ်နိုင်သမျှစူးစမ်းပြီးတော့နေလို့နေနိုင်ကြပါစေအားလုံးလည်းမေတ္တာရဲ့တရားကြောင့်အေးချမ်းကြပါစေလို့လည်းဆုတောင်းပေးကြပါတယ်ဒီလိုမေတ္တာတရားနဲ့ကိုယ်တစ်ဖြည်းဖြည်းနဲ့ကျင့်ကြံနေထိုင်ခြင်းအပြင်မေတ္တာရဲ့အကျိုးကျေးဇူးများကိုကိုယ်ကိုယ်တိုင်ရသလကောင်ကိုယ်နဲ့ဆက်ဆံပတ်သက်နေတဲ့မိသားစုပတ်ဝန်းကျင်တော်လကောင်အားလုံးသာပြည့်ပြည့်ဝဝအေးချမ်းတဲ့နဲ့ခံစားမှာပါဒီလိုတဦးတယောက်ကနေမေတ္တာပွားများလိုက်တဲ့အရာတွေဟာကိုယ့်ရဲ့ပဝင်ခြင်းကနေတစင်ကိုယ့်ရဲ့မြို့နယ်အတိုင်းဝိုင်းကနေတစင်တစ်ကဘာလုံးကိုပြန်သွားမယ်ဆိုလို့ရှင်ကဘာကြီးတစ်ခုလုံးကအေးချမ်းသွားမှာဖြစ်ပါတယ်ဘုဒ္ဓကျမ်းစင်ခါသမယမှာဆိုရင်တော့မှပဲကိုယ်ကမြစ်တာတရားလေးနဲ့ရေပက်ကြမယ်ဆိုလို့ရှင်အပတ်ခံတဲ့လူမလေးအေးချမ်းသွားမယ်မြစ်တာတရားနဲ့ပတ်သက်ပြီးတော့ဟိုအလူတွေလောက်ကြတယ်စတူဒီသားကြီးကျွေးကြတယ်ဟိုတဦးနဲ့တဦးကိုကြီးဖိမကြရဲဆိုလို့ရှိရင်ဟိုပြဿနာတက်နိုင်သမျှထိန်းနိုင်ကြမှာပါအဲ့တော့အားလုံးပဲဟိုစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါစေအေးချမ်းကြပါစေလို့ဆုတောင်းမေတ္တာပို့တာရင်ကျမကင်းရမှာပဲရပ်ပြရစီ
အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ပမ္ပုတ်ရှင်စီစဉ်တက်ဆက်တဲ့သီယုံကြီးအားစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ view american တန်ကကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တောရရှိမြတ်ခင်ဗျာခရိယန်ပြက်ကရင်ရဲ့ဘာသာရေးဆိုင်ရာသတင်းပတ်အစပိုင်းမှာ
အကျန့်ဖက်သမားတွေဟာအီဂျစ်နိုင်ငံအတွင်းကကော့ပတစ်ခရစ်ယာန်ဘုရားကျောင်းနှစ်ခုကိုတိုက်ခိုက်ခဲ့ပါတယ်။နိုင်ငံရဲ့မြောက်ပိုင်းတန်တာမြို့ကြီးကတနင်္ဂနွေနေ့ပလမ်ဝိပြပွဲကျင်းပရာစိန့်ဂျော့ဘုရားကျောင်းအတွင်းမှာဘုံးတလုံးပောက်ကွဲခဲ့ပါတယ်။နောက်ဖြစ်ရတစ်ခုမှာတော့အသေးစားဘုံးခွဲသမားတစ်ယောက်ဟာအလက်ဇန်ဒရာမာညစ်ကော့ပတစ်ကက်သီဒရယ်ဘုရားကျောင်းရဲ့အပြင်ဘက်မှာပောက်ခွဲခဲ့တာဖြစ်ပါတယ်။ဖြစ်စဉ်မှာလူတွေအများပြားတေခဲ့တယ်လို့ရာနဲ့ချီးပြီးတော့ဒဏ်ရာရရှိခဲ့ပါတယ်။ဒီတက်ခတ်မှုနှစ်ခုစလုံးကို ISIS အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။မကြာသေးခင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကတည်ဆုံခဲ့ရသူတွေအတွက်ဝမ်းနည်းမှုကာလ3ရက်သတ်မှတ်ပေးခဲ့ပါတယ်။နိုင်ငံအတွက်အရေးပေါ်အခြေအနေကို3လသတ်မှတ်လိုက်ပြီးလွှတ်တော်ကလည်းအတည်ပြုလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာတိုက်ခတ်မှုဖြစ်ပွားခဲ့တဲ့နေ့မှာပဲသမ္မတ LCC ထံဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပြီးတည်ဆုံသူတွေရဲ့မိသားစုတွေအီဂျစ်ပြည်သူတွေအတွက်စိတ်ထိခိုက်ဝမ်းနည်းရပါကြောင်းပြောဆိုခဲ့ပါတယ်။သမ္မတအင်မီရောကထုတ်ပြန်လိုက်တဲ့ကြေညာချက်မှာလည်းသမ္မတ LCC အနေနဲ့ခရစ်ယာန်တွေအပါအဝင်အီဂျစ်နိုင်ငံသားတွေအပေါ်အကာအကွယ်ပေးဖို့တန်တိထံချမှတ်ထားချက်ကိုယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ယာယီပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကလည်းတိုက်ခိုက်မှုပေါ်ပြစ်တင်ဝေဖန်လိုက်တယ်လို့အကြမ်းဖက်မှုကိုတက်ဖြစ်ဖို့အတွက်ကြိုးပမ်းအားထုတ်နေတဲ့အီဂျစ်အစိုးရရဲ့တည်ငြိမ်မှုနဲ့လုံခြုံမှုရှိဖို့အတွက်အမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီတက်ခိုက်မှုဟာသူရဲဘောကြောင့်ပြီးတော့အလွန်ရုံမှရက်စက်တဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အကြမ်းဖက်လုပ်ရမှန်သမျှဟာနိုင်ငံတကာငြိမ်းချမ်းမှုနဲ့လုံခြုံရေးကိုချင်းချောင်နေတာသာဖြစ်ပါတယ်။အကျံဖက်မှုမှန်သမျှဟာဘယ်လိုပုံစံမျိုးနဲ့ဘယ်လိုအချိန်မှာဘသူကဖြစ်ဖြစ်ဘလိုရည်ရွယ်ချက်နဲ့လှုပ်ဆောင်သည်ဖြစ်ပါစေကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီလောက်ရကိုရာဇဝတ်ပြစ်မှုအနေနဲ့တတ်မှတ်ရမှာဖြစ်တယ်လို့ပြောပါတယ်လုံခြုံရေးကောင်စီအနေနဲ့ပြစ်မှုကျူးလွန်သူစီစဉ်ဆောင်ရွက်သူငွေကြေးထောက်ပံ့သူကြိုးကန်စီစဉ်သူမှန်သမျှကိုအကျံဖက်မှုနဲ့တရားစီရင်ဖို့အတွက်နိုင်ငံအားလုံးကိုတောင်းဆိုပါတယ်အီဂျစ်အစိုးရအပါအဝင်ဆက်နွယ်ပတ်သက်နေတဲ့အာဏာပိုင်တွေအားလုံးကိုလည်းတက်တက်ကြွကြွပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။ဒီအမေရိကန်တန်ခါနေကြာတာပရင်းနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30နှစ်40 49ရိုးကနေမနေ့9နာရီထိတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ကုရောနောက်ဆုံးရသတင်းအချင်းချုပ်ကိုဥကြံတာကတင်ပြပေးပါမယ်ခင
်ဗျ။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်ဒုံးကျည်စမ်းသပ်မှုကိုဆုတ်ချတဲ့အမေရိကန်ရဲ့ကြီးညာချက်မူကြမ်းကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဗိုလ်ထုနေတော့ကရုရှားကပိတ်ပင်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ဥပဒေမဲ့ဒုံးကျည်စမ်းသပ်တဲ့လုပ်ရပ်တွေဟာနျူကလ িয়ার လက်နက်ပစ်လွှတ်ရေးစီဦးတည်နေပြီးဒေသတွင်းနဲ့ကမ္ဘာတစ်ထွတ်တိမှတ်မှုတွေကိုအဆမတန်ကြီးထွားစေမယ်လို့အဲ့ဒီကြီးညာချက်မူကြမ်းမှာဖော်ပြထားပါတယ်။ရုရှားကဘာကြောင့်အခုလိုကန့်ကွက်ရလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။အာရှနိုင်ငံသားဝင်ကြီးတွေနဲ့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တေလာဆင်တို့ဒီနေ့မေလာထဲမှာတွေ့ဆုံဖို့ရှိတယ်လို့ဖိလစ်ပိုင်နိုင်ငံသားဝင်ကြီးဌာနကပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာဒုတိယမဟုတ်အာရှနဆယ်နိုင်ငံတွေကတနင်္ဂနွေနေ့မှာတွေ့ဆုံမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်သမ္မတထရမ့်အစိုးရရဲ့အာရှနနဲ့အာရှဒေသအတွက်ထားရှိတဲ့မူဝါဒကိုနိုင်ငံသားဝင်ကြီးတွေစဉ်စဉ်လင်းလင်းသိရှိနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့အခုလိုတွေ့ဆုံမှာဖြစ်တယ်လို့လည်းအမေရိကန်ဖိလစ်ပိုင်နိုင်ငံသားဝင်ကြီးကဆိုပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ကိုဟန်တာရေးအတွက်အမေရိကန်လေးနင်းသင်းမော USS Carl Vinson ဦးဆောင်တဲ့ပစိဖိတ်မြောက်ပိုင်းကိုဂျေဒါဟာပစိဖိတ်မြောက်ပိုင်းကိုဥတီသွားနေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီပြောကြားချက်ဟာအရင်ပြောကြားချက်နဲ့ကွဲလွဲနေပါတယ်။အရင်ကတော့ဒီသင်းမောဟာပစိဖိတ်မြောက်ပိုင်းကိုကျူတင်ထွက်သွားပြီလို့ပြောထားပေမဲ့ဩစတြေးလျဘက်ကိုသွားပြီးတော့နှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်ခန်းလုပ်နေခဲ့တာဒါဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဥကြောစံသားကကြီးညာပေးခဲ့တာပါခင်ဗျာ။ VOA အမေရိကန်အတန်းရဲ့ညနေပဲမြန်မာဘာသာအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25ရောက်ကနေဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းနိုမီတာ24 25 32နဲ့51တို့ကနေထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ဒီမနေ့စီစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကက်ဗင်ဖောင်လာဖြစ်ပါတယ်ခင်ဗျာ။တော်ရရှင်ပေါင်းကိုစိတ်နှပြအကြမ်းမှရှင်လန်းနိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။
This program has come to you from the Voice of America, Washington.